ြင်းပြင်းနဲ့ကော့ကရစ်မြဝတီအာရှလမ်းမကြီးပေါ်ကတောနော်ရေတကွန်အနီးမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေး KNL တပ်ပြည်သူ့ကာကွယ်ရေး PDF ဖူးပေါင်းတပ်ဖွဲ့တွေဒီကနေ့ဧပြီလ4ရက်နေ့မှာတိုက်ပွဲဖြစ်ခဲ့ပါတယ်တိုက်ပွဲကြောင့်အာရှလမ်းပေါ်သွားနေတဲ့ကားတချို့မီးလောင်ပျက်စီးခဲ့ပါတယ်ကော့ကရစ်မြို့နယ်အတွင်းကကျေးရွာကိုလည်းစစ်ကောင်စီတပ်တွေကမနေ့ကနဲ့ဒီကနေ့လေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့ပါတယ်ဒီအကြောင်းဖီအိုသတင်းတော်မအေးအေးမှကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်ပြည်နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေး KNL တပ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကြားဒီကနေ့လည်းတိုက်ပွဲတွေဖြစ်နေပါတယ်ကော့ကရစ်မြောက်ရီအာရှကားလမ်းမကြီးမှာရှိတဲ့တောတော်ရေတံခွန်အနီးမှာဒီကနေ့တိုက်ပွဲဖြစ်ခဲ့တာမှာအာရှလမ်းပေါ်သွားနေတဲ့ကုန်ကားနှစ်စီးပါဝင်ကားလေးစီးမီးလောင်ပျက်စီးသွားခဲ့ပါတယ်ညနေရောက်တဲ့အချိန်ထိတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမုံကပြောပြပါတယ
်ဒီအာရှလမ်းမှာပေါ့နော်ကျွန်တော်ရေတကွန်နားမှာလည်းဖြစ်တယ်။ကွန်တွဲစိတ်နားမှာလည်းဖြစ်တယ်။ကွန်တွဲအဝင်လမ်းလို့ခေါ်တာပေါ့နော်။အဲ့ဒါဒီကဲစိတ်တို့ကြမ်းစိတ်ကြီးလမ်းအောင်ပေါ့။အဲ့မှာတိုက်ပွဲဖြစ်တယ်ဟုတ်ကဲ့။အော်ဒီနေ့တော့နည်းနည်းတိုက်ပွဲပြင်းထန်တယ်။အလကားတွေတော့မင်းအောင်လေ။အဲသူတို့ကဒီကုန်တွေကားတွေလည်းအစင်းလုံးလာလေ။ကုန်တွေလည်းဖြတ်တယ်ဗျာ။မသွားလည်းသူလည်းရောင်းအောင်သွားတယ်ဟုတ်ကဲ့။တော့ကားနဲ့ဟိုဆက်နေတာကိုသူကအဲ့ရေတကွန်ကြော်ရင်ဟုတ်ကဲ့လား။အန်ရဲကင်းနေဆိုရေတကွန်နားကိုအဆုပြုံပိတ်နေရတာ။ဟိုကျန်တဲ့နေရာတွေကြတော့တိုးနဲ့တိုးတက်နဲ့နည်းနည်းနှမ်းဝီးရတယ်။တောင်းပြီးရတယ်ကင်းပုံလည်းမရှိတော့ဘူးဆိုတော့သူကအဲ့လိုမျိုးအေးပဲသွားရင်လွယ်ကူတယ်ဟိုဒီရေတကွန်ကြော်သွားပြီးရင်တော့အရင်ကင်းပြီဆိုတဲ့ပုံစံမျိုးဖြစ်တယ်အဲ့တော့ရေတကွန်အဝနာမှာသူကသူ့ပြုံပိတ်တယ်တိုက်ပွဲအဲ့မှာဖြစ်တော့ထိခိုက်ကြီးဖြစ်ကုန်တာပေါ့
မလ12ရက်နေ့ကတကြိမ်မလ28ရက်နေ့နဲ့29ရက်နေ့တွေမှာလဲအဲ့ဒီလမ်းမတွေပေါ်မှာကုန်ကားတွေပြစ်ခတ်ခံရပါတယ်ပြစ်ခတ်မှုတွေကြောင့်လူသေဆုံးမှုတွေလည်းရှိခဲ့ပါတယ်အာရှလမ်းမရဲ့ကော့ကရစ်မြဝတီလမ်းတစ်လျှောက်နဲ့မြဝတီဝလီလမ်းတစ်လျှောက်ကိုခီးတဲ့တင်ရင်းနေရောကုန်တင်ကားတွေပါသွားလာခြင်းမပြုဘူး KNU ကမလ26ရက်နေ့ကစာထုတ်ပြီးအသိပေးခဲ့ပါတယ်အဲ့ဒီနေရာတွေဘက်မှာစစ်ကောင်စီဘက်ကလည်းတက်ဆွဲနေရယူထားပါတယ်။ဒါပေမဲ့စားဝတ်နေရေးအတွက်လုတ်ကైစားတော့ဖို့သွားလာနေကြတဲ့ကုန်တွေကတော့တိုက်ပွဲတွေဖြစ်နေတဲ့ကြားကပဲအရေးစွန်ပြီးနေ့စဉ်သွားလာနေကြတယ်လို့လည်းဒေသခံတဦးကပြောပြပါတယ်
။လုတ်ကైကပုံကတော့မလုတ်လို့ရှိနေအဲ့လိုပိတ်နေကြတာ။အဲ့လိုဖြစ်။ဆက်လက်အရေးစွန်ပြီးသွားနေကြတယ်။နေ့တိုင်းသွားနေကြတယ်မ
ှစစ်ကောင်စီတက်တည်နဲ့ KNU တို့နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာသတင်းပတ်နဲ့ချီရှိနေပါပြီ။တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလုပ်နေတာမှာမနေ့ကဧပြီလ3ရက်နေ့ညနဲ့ဒီနေ့4ရက်နေ့တွေမှာလဲကော့ကရိတ်မြို့နယ်တွေကကျိတ်ရွာဘက်ကိုစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့လဲကိုစောမောင်ကပြောပြပါတယ်။လေကြောင်းနဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ထိခိုက်ပျက်စီးတာတွေကိုတော့မသိရသေးပါဘူး။ဒါပေမဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ကျိတ်ရွာအပါဝင်အနီးနားကကျိတ်ရွာတွေကရွာလုံးကျွတ်ထွက်ပြေးနေရတယ်လို့လဲဒေသခံတွေကပြောကြပါတယ်။